မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ10ရက်နေ့ကိုအစွဲပြုပြီးရှစ်လေးလုံးဒီမိုကရေစီရေးလှုပ်ရှားမှုအဖြစ်သတ်မှတ်ထားတဲ့ဟာဆိုရင်34နှစ်ပြည့်အထိမ်းအမှတ်ကိုရောက်ရှိခဲ့ပါပြီ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းနိုင်ငံတွေမှာကျင်းပနေကြတာမှာတနင်္လာနေ့ကဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ကစစ်ကောင်စီတန်ရုံရှင်မှလည်းစူဝေးဆန္ဒပြခဲ့ကြပါတယ်။ဘယ်ဂျီယံနိုင်ငံကမြန်မာတွေအပြင်နယ်သာလန်ကမြန်မာတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။နယ်သာလန်အခြေစိုက်ဆရာတော်ဒေါက်တာအရှင်စန္ဒဝရကရှစ်လေးလုံးအထိမ်းအမှတ်မင်ကွန်းမှာတော့ဒီမိုကရေစီရဲ့ရုံးကန်လှုပ်ရှားမှုတွေကိုအလေးထားမိန့်ကြားခဲ့ပါတယ
်။ပြည်သူတွေဟာခေတ်အဆက်ဆက်မှာဘယ်သူမှခေါင်းငုံမခံချက်သွားဘူး။အဲ့ဒါကြောင့်မို့လဲ1962တကြိမ်1988မှာအဲ့ဒီစစ်အာဏာရှင်တွေရဲ့မတရားတဲ့တပါတီစနစ်အာဏာရှင်စနစ်ကိုဒိုးတွေတွန်းလှန်ခဲ့တာ1988အခုဆိုရင်ဒီနေ့30နှစ်မှ4နှစ်မြောက်ပါပြီ
။ဘရပ်ဆဲမြို့တော်ကမြန်မာတန်ယုံရှိဆန္ဒပြပွဲမှာတော့ဥရောပရောက်မြန်မာ90လောက်တက်ရောက်ခဲ့တယ်လို့လဲစီစဉ်သူတွေကပြောပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းဩဂုတ်လ10ရက်နေ့တနင်္လာနေ့ခြောက်ရောက်တဲ့34နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်နေ့အဖြစ်တက်ကြွလှုပ်ရှားသူတချို့ကမပြီးဆုံးသေးတဲ့ရှစ်လေးလုံးလူထုလုံလွတ်မြောက်ရေးတို့အတူယုံဆိုတဲ့စာတန်းကိုကန်ဆောင်ပြီးလျှက်တစ်ပြက်ဆန္ဒပြခဲ့ကြပါတယ်ရှင်။